1988 ရေးတော်ပုံကာလမှာမဆလအစိုးရအဖွဲ့နောက်ဆုံးသမ္မတဦးမောင်မောင်ကအာဏာလွှဲပေးဖို့ကမ်းလှမ်းခဲ့ကြောင်းအန်ကယ်ဥလင်ကပြောဆိုခဲ့တဲ့အတွေ့ကျွန်တော်ကအသေးစိတ်ထပ်မံရှင်းပြပါလို့မေတ္တာရက်ခံခဲ့ပါတယ်
။ဒါကတော့ရဲဘော်ဟောင်းများအဖွဲ့ဦးနုကလည်းပုံမှုအောင်လို့ပါတော့ပါတယ်။တော်အောင်ဆန်းစုကြည်ကတော့နာမည်မရှိသေးဘူးတို့တော့တို့ဟိုတဲ့နေပေါ်တပ်တိတွေပေါ့။
အဲ့ဒီကာလမှာသမရဦးမောင်မောင်ကဒီဦးနုတို့ကိုအာဏာလွှဲမယ်လို့ပြောခဲ့တာပေါ့အဲ့လိုလား
ဟောနော်လည်းခေါ်ပြီးတော့အာဏာအတာတို့ကဖွဲ့ဆိုပြီးတော့သူကပဲဟောတာလက်တမ်းပဲနောက်ပါဘုဘုတို့အောင်သူတို့ကဘာလို့ပြန်လိုက်ပြောမှရေးရတရက်တော်ဖြစ်သွားတာပေါ့နောက်ရက်တည်းကျတော့ဝင်ကြီးဘွဲကိုမထိုင်နိုင်တော့ဝင်ကြီးဘွဲတကားပျောက်သွားတာပဲ
အဲ့ဒီတုန်းကဦးနုဖွဲ့တဲ့ဒီဂျားပြအစိုးရအဖွဲ့မှာဒေါအောင်ဆန်းစုကြည်တို့ဦးအောင်ကြီးတို့အကုန်လုံးပါမယ်ဆိုအဲ့ဒီတုန်းကဒီမိုကရေစီရမယ်သဘောရှိတာပေါ့
အဲ့ဒီတော့လား
ဟုတ်ကဲ့
ဒီတော့တကယ်တာဝန်ယူနိုင်မယ်ဆိုရင်တော့တာဝန်ယူတဲ့ဘက်ကတကယ် organize ဖြစ်ရင်တော့လည်းသိကောင်းတာပေါ့လေအဲ့တော့ organize မဖြစ်လို့တကယ်လက်မခံနိုင်တော့တဲ့ဇဝါရောက်သွားတယ်ဆိုတော့လူပါပဲဥမောင်မောင်ကကျွန်တော်ပြေးတယ်ခင်ဗျားတို့မယူနိုင်ဘူးဆိုရင်တော့တကယ်ကျွန်တော်လည်းမတတ်နိုင်ဘူးအကင်တော့နိုင်တော့ကျွန်တော်စစ်တာအပ်တယ်ဆိုပြီးတော့ဥမအကြောင်းပြချက်နဲ့အဲသူကအဲ့လိုဆိုခဲ့တာပဲ
ဘာကြောင့်ဦးနုကအဲ့ဒီချိန်မှာဒီအဲ့ဒီပေးတဲ့ဟာကိုရအောင်မယူနိုင်တာလဲအင်ကဲ
အဲ့ဒါတော့အင်ကဲအဲ့ဒီချိန်မှာသူတို့နဲ့လိုက်သွားတာမဟုတ်သူတို့ပြန်လာပြီးရပြောကြသူကြပေါ့လေဆိုတော့အဓိကတော့ဥအောင်ချွေရဲ့ဥတင်ဥရဲ့ကိုစောပြည့်ရဲ့အဲနောက်တဲ့သူတို့လေးယောက်သွားနေတယ
်ဥမောင်မောင်တို့ဘက်ကလွှဲရပါကနဲ့ဒီဘက်ဒီမိုကရေစီလိုလားတယ်ဆိုတဲ့အုပ်စုတွေဘက်ကညှဉ်းညွတ်မှုမရှိလို့ပြောလို့ရမလားခင်ဗျာ
အဲဒီလိုမျိုးမရှိဘူးလို့လည်းပြောလို့ရတယ်တကယ် seriously နိုင်ငံရေးကိုနောက်အရေးကြီးတဲ့အချိန်ခါမှာဟိုရပေါ့အရေးချင်းပဲပြောရမလား efficiency မရှိဘူးလို့ပြောရမလားရည်ရွယ်ချက်ပဲမရှိဘူးလားမသိဘူးလေဆိုတော့အဲ့လိုကမှရှင်းဝေးပါလေထိုင်ပြီးတော့သုံးပြပြီးတော့လုံတာမှမဟုတ်ပဲသူတို့ပြန်လာပြောပြတာကြာကြီးစရာပဲခလေးကစားဆိုလုံနေတာပဲလူကြီးတွေကစစ်စရာကောင်းပါလား
အဲ့တော့ဒီဦးနုနဲ့ဒေါအောင်ဆန်းစုကြည်ဘာကြောင့်မပေါင်းနိုင်တာလဲခင်ဗျာ
ဟဲ့ဒါလည်းအကဲသိဘူးတဲ့ဒီနီးနားမှာမရှိဘူးအကဲ
အဲ့ဒီတော့လူတွေအကုန်လုံးကလည်းအခုလည်းပြောနေကြတာပါပဲလေတကယ်လားဦးနုနဲ့ဒေါအောင်ဆန်းစုကြည်နဲ့တေးချာချာပေါင်းပြီးစနေတကျအဖွဲ့တွေဘာတွေဖွဲ့နိုင်မယ်ဆိုလို့ရှိရင်အဲ့ဒါတိုင်းပြည်ကကံကြမ္မာပြောင်းသွားမှာပေါ့ဗျာနော
်ဟုတ်ပါတယ် organize မဖြစ်တာပါပဲနိုင်ငံရေးနဲ့ပတ်သက်လို့ seriously စီရေးကိုအမြန်မရှိတာတွေလည်းပါတာပေါ့တကယ်တော့ခေါင်းဆောင်ခေါင်းမပီသားတဲ့အပိုင်းတော့ပြောရမှာပေါ့လေ
အဲ့ဒီနောက်ပိုင်းမှာရွက်ောက်ဝဲကျင်းပါတယ်ဗျာရွက်ောက်ဝဲကျင်းပါပြီးတဲ့ခါကျတော့ဘာကြောင့် energy ကိုအာနာမလွှဲတာလဲခင်ဗျအဲ့ဒါရောဘလို့အငယ်မြင်လဲ
အဲဒီလိုနိုင်လိမ့်မယ်လို့ခုနေဝင်ကသူမတွက်ဘူးဆိုတော့သူတော်တော်လေးမျောလဲနေတာဆညာကိုတော်လို့ရှိရင် तू ကအနည်းဆုံးညုံပေါင်းဆိုတာဖွဲရလိမ့်မယ်ဆိုပြီးတော့အဲ့လောက်လို့သဘောထားလောက်တော့ကျွန်တော်တော့ရှိတယ်ဆိုတော့သူတို့လောက်တာသူတို့လာမယ့်ဦးနေဝင်သူတွေးတယ်တွေးကောင်းတယ်စီနေရေလွှဲသွားတယ်ဒုတိယကွာသွားတဲ့ခါကျတော့ဘယ်လိုမှလုံးလို့မရတော့အတူတူပြောညစ်တာပေါ့ဗျာဒါကစိတ်မကောင်းတာအဲ့ဒီနေရာစပြီးစိတ်မကောင်းတာ
အငယ်ဦးလွင်ကဗိုလ်ချုပ်ကြီးဟောင်းနေဝင်ဟာဗိုလ်ချုပ်မှုကြီးတန်းရွှေနဲ့ပတ်သက်ပြီးအကဲခတ်မှားခဲ့တယ်လို့ပြောပါတယ
်ပြောလို့ရှိရင်ဗိုလ်တန်းရွှေရဲ့အကြောင်းကသူလုံးဝမသိဘူးသောမောင်လောက်ကတော့ဒီကောင်တထလုံနေတဲ့ခိုင်းတာလုံးမဲ့ကောင်ဆိုပြီးတော့အဲ့လိုသူတုံးလဲတုံးလိုက်ပြီးတော့မှဟိုလူကယူကြောင်ကြောင်ယူကြောင်ရလဲသူကတော်တော်ကြီးစရာကောင်းတယ်ဒီကြီးစရာကောင်းတာတွေပြောစရာတွေအများကြီးရအဲအယူတောင်ဝံပိပိရဲ့သားဖြစ်နေတော့အဲ့ဒါနဲ့သူလည်းကြပြခရရရမရလားတကယ်သာချွေပဲလုတောက်ဝယူလိုက်တော့ဆိုတာပြောလို့အဲ့လိုဖြစ်တယ်နဲ့တူရ
ဆိုတော့အငယ်အဲ့ဒါဆိုဘိုတန်းရွှေကိုကြတော့ဘိုချုပ်နေဝင်ကမနိုင်တော့ဘူးလို့ပြောလို့ရအ
ဲရတယ်အဲသူကြသွားပြီကြသွားတဲ့အချိန်မှာနောက်တစ်ခုကတတော်များများလက်တန်းနေပေါ့လေခြားကုန်ကြတော့သူကတော့စီဝါရေးပေါ့မတိတတိမတတတနဲ့နိုင်ငံရေးကစားတဲ့ပိုင်းလေးတွေပါလေးတွေဖြစ်လာ
ဗိုလ်ချုပ်တန်းရွှေကဒီဗိုလ်ချုပ်နေဝင်အနေနဲ့ကြည့်မယ်ဆိုသူအများကြီး rank နေတာပဲအဲ့ဒီလူကသူမနိုင်တော့ဘူးဆိုတာဘယ်လိုပြောရမလဲခင်ဗျာ
ဘယ်လိုပြောရမလဲဆိုတော့အားငယ်ပြီးတော့သူကလူကိုယ်တိုင်မသိဘူးငနဲကိုကတူလိုပြောရဲအဲသူ advisor နှစ်ယောက်ရှိတယ်ဘိုချိန်လွန်နဲ့ဘိုကျော်တင်နောက်ပြီးတော့ဘိုအေးကိုအဲ့ဒီ၃ယောက်နဲ့တိုင်ပင်ပြီးသူလုပ်တဲ့အပိုင်းတွေရှိရဲဒါပေမဲ့လို့လေတချို့အားတွေကတိုင်ပင်တယ်တချို့တွေအားတွေကလည်းတိုင်ပင်မဟုတ်ဘာကြောင့်လုပ်လဲဆိုတာမသိဘူးဆိုတာ ဒါကိုကြော်တန်ကိုယ်တိုင်အားကဲကိုပြောသွားတာတွေရှိရအဲ့တော့အားကဲစဉ်းစားလို့မတောင်းဘူးအဲ့တော့ဦးတဲ့ဘောတိုက်ကြည့်ရကံကြမှာပဲ
ဘောကြောင့်မူဤတန်းရွှေနဲ့ပတ်သက်လို့ရောအားကဲတိတိလောက်ဆိုရင် तू ကဘယ်လိုလူမျိုးတုံ
းအားကဲတိလောက်ကတော့ तू က psychology warfare department ကိုဘယ်လိုရောက်သွားရပါလဲဆိုတာတော့မပြောတော့အဲ့တော့ तू ဒီဘက်မှာသိပြီးတော့တင်းသုံးလို့မရတာအဲ့ဒီဘက်မှာသုံးနိုင်နေပေါ့ဗျာတက်တဲ့မှာ तू တာရဲမှုတာရဲမှုကဒီလိုလူဟိုတဲ့ပေါ့ညောင်းမလို့ရတဲ့ဒီလိုလူအမျိုးသားမျိုးမဟုတ်ဘူးပေါ့လေတိုင်းမှုတွေပေါ်မှာတည်တာပေါ့လေတော့အဲ့လိုကနေပြီးတော့ကိုချင်းလိုင်ကလူလူရယ်ဆိုတော့အဲ့ဒါနဲ့သူတင်နှံ့ပို့လိုက်တာတင်နှံ့ပို့လိုက်ပြီးတော့ကိုချင်းလိုင်ကနေပြီးတော့เจ้าဦးကြီးကနေသဘောကျပြီးတော့သူ့ကိုခေါ်ထားလိုက်တာနေပြီးတော့အဲ့ဒီလိုင်ကနေသူကတက်လာတာပဲ psychology warfare department ပေါ့အဲ့ဒီကနေပြီးတော့သူကတက်မလို့မှာ senior staff ပေါ့လေဒီစေယုံမှာ start ဖြစ်သွားတာဒီအာနာသိမ့်လိုက်တဲ့အခါကျတော့အဲသူကဒုတိယဦးစီးချုပ်ဖြစ်နေပြီအဲ့တော့အာငယ်ကဒုတိယဝန်ကြီးချုပ်နဲ့ရှိနေတယ်လေ